အီတလီယန်ထိုင်းကုမ္ပဏီ IDT နဲ့ချုပ်ဆိုထားတဲ့ဒဝေရီနဲ့စေကန်းစီမံကိန်းစာချုပ်တွေကိုရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းမြန်မာအစိုးရကပြီးခဲ့တဲ့တနင်္လာနေ့မှာပြောပါတယ်ဇန်နဝါရီ18ရက်နေပြည်တော်မှာပြုလုပ်တဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့တင်းစားရှင်းလင်းပွဲမှာဒဝေအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီကကြေညာသွားတာပါနိုင်ငံခြားရေးနှိမ့်ညွှန်နှံမှုတွေကိုအားပေးတဲ့အနေနဲ့ဒဝေရီနဲ့စေကန်းစီမံကိန်းကိုအရင်စအစိုးရလက်ထက်ကလေးကအကောင့်ထဲပေါ်လာခဲ့တာဖြစ်ပေမဲ့စီမံကိန်းရဲ့ကဏ္ဍအဆင့်စီမံကိန်း၉ခုကိုအကောင့်ထဲပေါ်ဖို့အီတလီယန်ထိုင်းကုမ္ပဏီကအချိန်ချင်းပြက်ကွက်နေတဲ့အတွက်ယုံကြည်မှုပျောက်ဆုံးလာရပြီးအခုလိုရပ်ဆိုင်းလိုက်ရတာဖြစ်တယ်လို့ဒဝေအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာထွန်းနိုင်ကသတင်းစာရှင်းလင်းပွဲမှာပြောပါဗျာ
။သက်ဆိုင်ရာကုမ္ပဏီတွေနဲ့ပြက်ကွက်ခဲ့တဲ့တာဝန်တွေဝန်ကြီးအချက်လက်တွေကျွန်တော်တို့လက်ထက်မှာခက်ခဲမှာတောက်ထားနေရှိပါတယ်။ဒီခေတ်ကလည်းကုန်သက်ဆိုင်ရာကုမ္ပဏီထံစာချုပ်ပါစီပီစီကနေကိုဝကိုင်းမှုမှုဆိုတဲ့အကြောင်းအချိန်ချင်းအကြောင်းကြားထားတဲ့ထောက်ထားနေရှိပါတယ်။
အီတလီယန်ထိုင်းကုမ္ပဏီကပြက်ကွက်မှုတွေထဲမှာစီမံကိန်းအကောင့်ထည့်ဖို့ကြံ့ကြာနေတာစာချုပ်ပါဗန်နာယီတာဝန်တွေကိုဖြည့်ဆည်းဖို့ပြက်ကွက်တာဗန်နာယီဆိုင်ရာအထောက်အထားပြန်လည်မတင်ပြနိုင်တာတွေကြောင့်စာချုပ်ကိုရပ်ဆိုင်းခဲ့ရတာလို့ကော်မတီကအကြောင်းပြချက်ပေးပါတယ်။ဒါနဲ့ပတ်သက်လို့အီတလီယန်ထိုင်းကုမ္ပဏီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အကျယ်ဝန်းစတူယန်မီတာ200ဝန်းကျင်ရှိတဲ့ဒီစီမံကိန်းကိုဂျပန်နိုင်ငံကစိတ်ဝင်စားပြီးစီမံကိန်းလှုပ်လှုပ်ကြောင်းဂျပန်အစိုးရဘက်ကအဆိုပြုထားတာကိုမြန်မာအစိုးရနိုင်ငံသားကြီးဝန်ကြီးဌာနကပြီးခဲ့တဲ့နိုဝင်ဘာလမှာအကြောင်းပြန်ကြားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။